ပသိမ်မြို့နယ်ကယာနဲ့ချီတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အဖွဲ့ဝင်တွေဟာပါတီဝင်အဖြစ်ကနေနှုတ်ထွက်ဖို့ရာပြင်ဆင်နေကြပါတယ်။ပါတီအနေနဲ့ဗဟိုဦးစီးစနစ်ဆက်ပြီးကျင့်သုံးသွားမယ်ဆိုတဲ့မူကြောင်းနှုတ်ထွက်ကြမှာဖြစ်တယ်လို့ပသိမ်မြို့ NLD ပါတီဝင်တယောက်ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး NLD ပါတီဘက်ကတော့လူတိုင်းမှာကိုယ်သဘောနဲ့ကိုရွေးချယ်ပိုင်ခွင့်ရှိပါတယ်လို့ပြောပါတယ်။ပြည်လုံးချုပ်ညီလာခံကျင်းပရေးကော်မရှင်ကတာဝန်ယူမဲ့သူရွေးချယ်ရာကနေစတင်ခဲ့တဲ့ဒီမကျေနပ်မှုတွေနဲ့ပတ်သက်ပြီးတော့ဘန်ကောက် VOE ရုံးခွဲကနေဆက်သွယ်စုံစမ်းထားတဲ့မတ်စုမြတ်မုံကပြောပြပေးပါရှင်
။ကောင်းပါပြီ။လာမယ့်စနေနေ့အောက်တိုဘာလ29ရက်နေ့ကျရင် NLD ပါတီဝင်တွေစုပေါင်းနှုတ်ထွက်ကြမှာဖြစ်တယ်လို့နှုတ်ထွက်မဲ့သူတယောက်ဖြစ်တဲ့ပသိမ်မြို့နယ် NLD ပါတီဝင်ဒေါက်တာတန်းထိုက်က VOE ကိုအခုလိုပြောပါရစေ။ကျွန်တ
ော်ပြောရအောင်အခုကျွန်တော်တို့လာပြီးတော့ကျွန်တော်တို့ရှိမှာတော်ကြောင်နှုတ်ကမှလူတွေကိုနေအောင်တောင်းလို့ရှိနေတ
ယ်အခုလိုပါတီဝင်တွေနှုတ်ထွက်ကြတဲ့အထိမကြေမနက်ဖြစ်ကြတာကတော့ NLD ပါတီပြည်လုံးချွတ်ညီလာခံကျင်းပရေးကော်မရှင်တွေဖွဲ့စည်းရာကစခဲ့တာဖြစ်ပါတယ်ကော်မရှင်ထဲမှာပါဝင်ဖို့ရွေးချယ်ခံထားရသူအများစုဟာပသိမ်မြို့နယ်ကတင်ပြတဲ့သူစီးရင်တွေကမဟုတ်လို့ဖြစ်တယ်လို့ပသိမ်မြို့နယ် NLD ပါတီဝင်ဦးဝေးဝင်းကအခုလိုပြောပြပါတယ
်ပါတီနဲ့ထိထိဆက်ဆက်မရှိတဲ့သူတွေများတယ်ဗျာတော်တော်များတယ်လို့ပြောရမှာပဲပါတီနဲ့ကိုထိဆက်မှုမရှိတဲ့တော်တော်များတယ်တော်ပြီးဆုံးပါဗျာပသိမ်မှာဒူအပါတီနဲ့ထိစပ်မှုရှိတယ်ဆိုတော့အခုကြမှာထွက်လာတာပါတနည်းအားဖြင့်ပြောရင်တော့ခရမုတ်မကွင်းတဲ့ဒီရောသဘာဆင်းတဲ့လူတွေကအနတ်တက္ကမပဲ
ဒီလိုမျိုးဒီမျိုးနယ်ပါတီဝင်အများစုမချေနှက်ကြတဲ့ကိစ္စကိုပါတီခေါင်းဆောင်တွေကိုယ်တိုင်လာပြီးတော့ရှင်းခဲ့ပေမဲ့သူတို့ပြောချင်တာတွေစကားမပေါက်ခဲ့ဘူးလို့ဆိုပါတယ
်စာနယ်ရောပွားပြီးတော့တင်ပြတာရှိတယ်လူကိုယ်တိုင်တက်ပြီးစကားပြောတာတွေလည်းရှိပါတယ်ပြီးတော့ဥတည်ဦးကိုယ်တိုင်လည်းဆင်းလာတယ်ဗျအာဒေါံဆန်းစုကြည်ပဲလာပါတယ်ပသိယလာပြီးအဲ့ဒီကိစ္စတွေကိုသူကပါပြောလဲဆိုတော့ဟိုတောင်ဆန်းစကြီးကဒါဘာလို့မရှိတဲ့နေရာကိုလူလာတာလဲဆိုတဲ့သဘောပြောတယ်ဗျအမှန်တကယ်တော့နေရာလူလာမဟုတ်ဘူးဗျဒါအမှန်တရားအတွက်ကျွန်တော်တို့ဟိုပဋိညာနဲ့ဒါကြိုးစားတာပါနေရာလူလာမဟုတ်ပါဘူးလက်ထံဆုံးပြည်သူနဲ့ထိဆက်တဲ့အမှန်တရားပေါ့ဗျအဲ့ဒါကိုကျွန်တော်တို့ကကြိုးစားတာပ
ါဆောစောပြောလို့အကန့်ဥတင်ဦးတို့လည်းဆင်းလာတယ်ဆိုတော့သူတို့ဟာရောဘယ်လိုမျိုးဖြည့်ရှင်ပေးမယ်လို့ပြောပါလဲအခုလိုမျိုး
အများအခုကတော့ပွဲပြီးတော့ဖြစ်သွားပါပြီပွဲပြီးတော့ဖြစ်သွားပြီသူတို့လည်းအခုလက်ရှိကာလကတော့ဘူဦးစီးစနစ်ကျင့်သုံးရမယ်ဆိုတဲ့မူပေါ်မှာပဲသူတို့ခိုင်ခိုင်မာမာရပ်တယ်ပြီးတော့အောက်ခြေကဘလူပဲတင်ပြသူတို့ကတော့သူတို့မူတိုင်းနဲ့ဆက်သွားမှာပါဒါဘူဦးစီးစနစ်ဆိုတဲ့သဘောရှိအောင်ကျွန်တော်တို့ဒီဒီမိုကရေစီအင်အားစုဆိုတာကဆိုတာတော့ဘူဦးစီးစနစ်တွေလည်းမကြိုက်ဘူးအာဏာရှင်စနစ်လည်းမကြိုက်ဘူးတိုးတော်လည်းမျှတဖို့တော့လိုတာပေါ့လက်ရှိကာလမှာဒီမိုကရေစီအပြည့်အဝမရသေးဘူးလည်းမျှတတာတော့ဖြစ်နေတာပေါ့အခုကအဲ့ဒီတော့မျှတတဲ့အနေထားကိုမဖြစ်လာတဲ့ဒီလိုပေါက်ကွဲကုန်တဲ့သဘောရှိပါတယ
်ပသိမ်မြို့နယ် NLD ပါတီဝင်ဦးအေးဝင်းဖြစ်ပါတယ်သူကတော့ပါတီဝင်အဖြစ်ကနေနှုတ်ထွက်မှာမဟုတ်ဘူးလို့လည်းပြောပါတယ်စနေနေ့ကျရင်တခြားပါတီဝင်တွေနှုတ်ထွက်ကြဖို့စီစဉ်နေတဲ့ကိစ္စနဲ့ပတ်သက်လို့ NLD ပါတီပြောခွင့်ရသူဦးညာဝင်းကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်လွန်ခဲ့တဲ့နိုင်ဝက်ပသိမ်နဲ့ဆက်သွယ်ပြီးတော့မေးကြည့်တယ်နှုတ်ထွက်စာတစ်စောင်းမှမရှိသေးဘူးအဲတရင်တွေမှာဖြစ်တဲ့အတိုင်းလဲအဲ့ဒီလောက်ညားမယ်လို့မထင်ဘူးဒါမှမဟုတ်ဒါကတော့ပါတီဝင်တွေရဲ့သဘောပဲပေါ့အဖွဲ့စိတ်ဓာတ်နဲ့မလုံနိုင်တဲ့ပုံကိုယ်တွေဟာ NLD မှာမရှိတာဘာမှဝန်ထမ်းစရာမရှိဘူးလို့ပဲထင်ပါတယ
်ပါတီဝင်တွေရဲ့မကျေနပ်ချက်နဲ့ပတ်သက်လို့ပါတီခေါင်းဆောင်တွေကိုယ်တိုင်သွားပြီးတော့ရှင်းပေးဖို့ကြိုးစားပေမဲ့မပြေလည်တဲ့အပေါ်မှာကိုယ်ဆန္ဒနဲ့ကိုယ်လုံနိုင်ပါတယ်လို့ဦးညာဝင်းကပြောပါတယ
်အန်တီတော်အောင်ဆန်းစုကြည်ကိုယ်တိုင်သွားပြီးတော့သူတို့နဲ့တွေ့တယ်ဆွေးနွေးတယ်တွေ့တဲ့အချိန်ဆွေးနွေးတဲ့အချိန်ရှိတဲ့ပြုလုပ်မဲ့ကတိတရားလည်းနောင်ကြတော့မလို့အဲ့တော့ဒီဟာကတော့ဟိုဥတည်ဦးကဒါကိုထပ်စူးစားတယ်စူးစားတော့လည်းမရဘူးမရဘူးဆိုရင်တော့ကိုယ်ဆန္ဒနဲ့ကိုယ်ပဲပေါ့အံကဲတော့အထူးတော့ပြောစရာမရှိပါဘူးလူတိုင်းကကိုယ် choice နဲ့ကိုယ်ပါပဲ
ပါတီတွင်းဖြစ်နေတဲ့ကိစ္စတွေကိုဗဟိုခွင့်ပြုချက်မရဘဲနဲ့သတင်းစာရှင်းလင်းပွဲလုပ်ခဲ့တဲ့ဒေါက်တာတန်းထိုက်အပါအဝင်အဖွဲ့ဝင်၃ယောက်ကိုပါတီညီလာခံကျင်းပပြီးတဲ့အထိအဖွဲ့ဝင်အဖြစ်ကနေရက်ဆဲတယ်လို့ဗဟိုကဆုံးဖြတ်ထားတာပါအဲ့ဒါကိုသူတို့ကိုယ်တိုင်ကပါတီအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ဖို့စီစဉ်တာကိုကျန်တဲ့သူတွေကပါပူးပေါင်းပါဝင်ကြမှာဖြစ်တယ်လို့ပြောကြပါတယ်ရှင်